မြန်မာနိုင်ငံမှာငြိမ်းချမ်းရေးပေါ်ဆောင်နေတဲ့ကာလအတွင်းမူရီပေါ်လစီတွေတိကျမချမှတ်ရသေးတဲ့အတွက်ကြောင့်ကရင်ပြည်နယ်မှာတိုယိုထိုင်းကုမ္ပဏီကကြောင်မီးသွေးသုံးလျှက်စစ်ဓာအားပေးစက်ယုံတိဆောက်မဲ့ကိစ္စနဲ့ပတ်သက်လို့ကရင်လူထုအခြေပြုအရက်ဖက်အဖွဲ့အစည်းတရားကျော်ကကန့်ကွက်လိုက်ကြပါတယ်ဒီအကြောင်းကိုတော့မအေးမာကသတင်းပေးပို့ထားပါတယ
်ကရင်ပြည်နယ်ဖအံမြို့နယ်အတွင်းမှာလျှက်စစ်ဓာအား1200မီဂါဝတ်ထွက်မဲ့ကြောင်မီးသွေးသုံးဒါအပိစက်ယုံတိဆောက်မဲ့ကိစ္စနဲ့ပတ်သက်လို့ထိုင်းကုမ္ပဏီကဖိတ်ကြားပြီးမြန်မာအစိုးရနဲ့ပူးပေါင်းလုပ်ဆောင်မဲ့အစီအစဉ်မိတ်ဆက်ပွဲကိုကရင်ပြည်နယ်ခမ်းမမှာဇွန်လ21ရက်နေ့ကကျင်းပခဲ့တာပါဒီလိုကျင်းပပြီးမှအစိုးရဘက်ကလည်းဒီစီမံကိန်းကိုဆက်လုပ်မဲ့အနေအထားတွေကြောင့်ကရင်လူထုအခြေပြုအဖွဲ့30ကျော်နဲ့အတူအရက်ဖက်အဖွဲ့အစည်းပေါင်း100ကျော်ကကန့်ကွက်ခဲ့ရတာဖြစ်တဲ့အကြောင်းကိုလည်း EITI လုပ်ငန်းစဉ်ရဲ့ရက်ဖက်ကိုယ်စားလှယ်ဖြစ်တဲ့စောမီဘွဲ့တို့ကအခုလိုပြောပါတယ်
ဆရာကိုခန့်ခွက်တယ်ဒီခုဆက်စီကုမ္ပဏီ PTCL ကုမ္ပဏီကလုပ်တဲ့လုပ်ငန်းတွေကဒီခုနိုင်ငံတော်မဖိတ်လို့ရှိဘူးတို့ကျွန်တော်လုပ်နေတဲ့ပုံစံတွေကလည်းဒီသူကိုတိတိကျကျအသိပြတာတွေမရှိဘူးပြီးတော့သူတို့လုပ်နေတဲ့19ရက်နေ့20ရက်နေ့မှာဒီရွာတွေမှာသူတို့ဆော့ဆော့တင်းတင်းလုပ်တယ်ပြီးတော့ဒီနေ့ကတော့ဒီနေ့ဆက်မှာလုပ်တဲ့ပွဲတွေကလည်းအချိန်လုံလောက်မှုတွေမရှိဘူးပြီးတော့လူထုတွေကိုလည်းစေစားနားမယ်အောင်ရှင်းပြတဲ့ process မဟုတ်ဘူးလို့ကျွန်တော်တို့နားတယ်လေဒီနည်းပညာအကောင်းကျောင်းကိုပဲပြောရတာလေသူတို့နဲ့ပတ်သက်ပြီးတော့ဘာမှပြောရတာမရှိဘူးအရင်ဆုံးကတော့ဒီနေရာနဲ့ပတ်သက်တဲ့အချက်အချင်းတွေဒီဝင်ရှိလာတယ်ဒါကတော့ဖြစ်ချင်းရှိလာတဲ့အရာတွေပေါ့နောက်ပိုင်းလေကျတော့ခုနကပြောတဲ့ဒီလူထုတွေရတိခိုင်နေတာမှုတွေကိုကဒူအတောင်ဝကြီးမှာလဲပေါ့ကဒူအဆောက်ရှိခြင်းမှာလဲပေါ့ဟိုကကျွန်တော်တို့သင်တဲ့ဒီတောင်ဝကြီးမှာတောင်ဝကမှုပိုင်းမှာဒီလူတွေကဘသူ့ကိုအားကိုးရမှာလဲပေါ့နော်တကယ်ရည်ပြဿနာဖြစ်တာဒီနေ့အဲဒီပြဿနာဖြစ်တော့လောနောက်ပိုင်းခုနကဒီတန်လင်းမြစ်ကိုအဆုံးပြမှာ哦ဆိုတော့တန်လင်းမြစ်နဲ့ပတ်သက်တော့မြစ်ဆောင်နဲ့ပတ်သက်တဲ့အဲဒီညဉ့်ညံမှုတွေပါလေဖြစ်လာလို့ဒီဒီမြစ်မြစ်ဆောက်ချုံမှုတောင်ဝရှိလာလို့ဒီလူတွေကဘသူ့ကိုတိုင်ရမလဲဆိုတဲ့ဟာလေးပေါ့လေအဲ့ဒီဟာတွေတော့သူတို့တွေတော့ဆော်တော့ခက်ခဲမလာမဲ့လို့ထင်ပါတယ်ခ
င်ဗျာ KPN အတွင်းကတန်လင်းမြစ်ကိုအသုံးပြုလုပ်ဆောင်မဲ့အစိုးရရဲ့စီမံကိန်းနဲ့ပတ်သက်လို့ကရင်လူထုအခြေပြုအဖွဲ့အစည်းတွေကငင်းငယ်တိစောက်နေတဲ့ကာလမှာစီမံကိန်းရဲ့ကောင်းကျိုးဆိုးကျိုးတွေကလူထုတွေအပေါ်မှာတည်ရမှုတွေရှိနိုင်တဲ့အတွက်ကြောင့်ဆိုပြီးအကြီးစားစီမံကိန်းတွေမလုပ်ဆောင်တင့်သေးဘူးဆိုပြီးပြောဆိုနေကြတာပါဒီထဲမှာမြန်မာအစိုးရနဲ့တနိုင်ငံလုံးဖြစ်ခတ်တက်ခတ်မှုရစေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ကရင်လက်နက်ကိုင်အဖွဲ့ကြီးဖြစ်တဲ့ KNU ကိုလည်းဆွေးနွေးပွဲတိုင်းမှာပြောဆိုခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အခုလျှက်စစ်တအားပေးစက်ရုံတိဆောက်မဲ့ကိစ္စနဲ့ပတ်သက်လို့ KNU အနေနဲ့ပတ်ဝန်းပတ်သက်မှုတွေကိုလည်းမေးခွန်းထုတ်စရာဖြစ်နေတယ်လို့လည်းဆိုပါတယ်
။ဒီပြီးခဲ့တဲ့19ရက်နေ့မှာဝက်ကြီးမှာလောက်ရတဲ့လူထုခေါက်ဆက်တင်းမှာတော့ KNU တာဝန်ရှိသူတယောက်ကနေပြီးတော့စစ်တမ်းအတွေ့အကြုံကိုရှင်းသွားတာတွေတွေ့ရပါခင်ဗျာ။ဆက်လက်ကြတော့ကျွန်တော်တို့အရက်ပဲအတက်မှာတော့ဒါတွေကစဉ်းစားစရာတွေဖြစ်လာတယ်ပေါ့နော်။ဒီကားကာလမှာပေါ့လေဒီလိုမျိုးဒီမှာဂိမ်းတွေအစည်းအဝေးမှာလည်းမလုပ်ဖြစ်လို့ကျွန်တော်တို့ထင်တယ်။ဘာလို့လဲဆိုတော့အခုကမူတွေဂျာတာလာနဲ့ပတ်သက်တဲ့မူတွေပေါ်က policy တွေလည်းမရှိသေးဘူးဆိုတော့လေ
။ KNP နဲ့ခန့်မှမှာပြုလုပ်ခဲ့တဲ့ Toyo Thai Company နဲ့အစိုးရရဲ့မိတ်ဆက်ပွဲမှာလည်းမြန်မာအစိုးရဘက်က KNP နဲ့ဝန်ကြီးချုပ်တက်ရောက်ခဲ့ပြီးသူ့ရဲ့သဘောထားကိုလည်းပြောဆိုခဲ့တယ်ဆိုပြီးအခုလိုပြောပါတယ်။
ကျင်းပြည်နယ်ဝန်ကြီးချုပ်ကတော့ဒီနေ့ဆွေးနွေးပွဲမှာတော့သူကတော့ဒါကြီးကိုလုပ်မယ်လို့တော့ပြောရတယ်လေ။လုပ်မယ်ဆိုတော့ဒါကြီးကိုကလာတဲ့ကြောင်မင်းတွေဆက်ရုံနဲ့တက်ပြီးတော့အကျွေးရောပါတယ်လူတို့တွေကတကကူဟိုဟာဆိုးကျိုးတွေပါတယ်ပေါ်လောက်ခံစားရမယ်ဆိုတော့သူကသူ့လူတို့ပြည်တဲ့ဖြစ်ကိုအပြစ်ကိုခံယူမယ်လို့တော့သူကပြောရတာတော့သိရတယ်က
ကြောင်မီးသွေးသုံးပြည့်စစ်တားအပိစေရံကိုကရင်ပြည်နယ်ဝစ်ကြီးကျေးရွာနီးမှာတည်ဆောက်နေတာဖြစ်ပြီး2018ခုနှစ်ကနေစတင်လုပ်ဆောင်ပြီး2022ခုနှစ်မှာအပိစက်ထုတ်လုပ်နိုင်လိမ့်မယ်ဆိုပြီးရထားချက်ရှိတာပါကရင်ပြည်နယ်အတွင်းမှာအစိုးရအနေနဲ့ဖွံ့ဖြိုးရေးနဲ့စွမ်းအင်ထုတ်လုပ်မှုတွေမြင့်တင်နိုင်ဖို့အတွက်ရည်ရွယ်ပြီးလှုပ်ဆောင်နေပေမဲ့တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေရှိနေနိုင်တာကြောင့်အရက်ထက်လူအဖွဲ့အစည်းတရာကျော်ကကန့်ကွက်ရတာဖြစ်တယ်လို့လည်းသဘောထားထုတ်ပြန်ခဲ့ပါတယ်ရှင်